တမရီနယ်လူမီယာဒုံကုံတွေပေါ်အခွန်တင်းကြမယ်လို့သမ္မတဒေါ်နယ်ထရမ့်ကြေညာပြီးခဲ့ကအစမပြေဖြစ်နေတယ်။အက်တလန္တိတမုဒ္ဒရာဟိုဘက်ဒီဘက်နိုင်ငံတွေအကြားကာလာတာရှိရှိခဲ့တဲ့ဆက်ဆံရေးကိုထိန်းသိမ်းသွားဖို့ဥရောပသမဂ္ဂ EU ကောင်ဆောင်ဒေါ်နယ်တတ်စ်ကသမ္မတဒေါ်နယ်ထရမ့်ကိုတောင်းဆိုလိုက်ပါတယ်။သူစင်နွှဲခြင်းတွေပုံရတဲ့ကွန်သွေးရေးစစ်ပွဲဖြစ်မဲ့အရေးစားပူပေါင်းဆောင်ရွက်မှုပိုလို့သွားဖို့ရည်ရွယ်သင့်ပါတယ်လို့ဗိုလ်ဒူးနေကဖင်လန်နိုင်ငံဟယ်လ်စင်ကီမြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်EU ဥက္ကဋ္ဌမစ္စတာတတ်စ်ကပြောပါတယ်။ဒါပေမဲ့လည်းသမ္မတဒေါ်ထရမ့်ကတော့ ပြပါကရောသူ့ရဲ့ရီပက်ဘလစ်ကန်ပါတီတွင်ကပါကန့်ကွက်တာတွေကိုဆက်ပြီးပယ်ချနေစေပါဗိုလ်ဒူးနေမှာပဲသမ္မတဒေါ်ထရမ့်ကထွစ်တာလူမှုဆက်သွယ်ရေးမီဒီယာမှာရေးပါသေးတယ်အမေရိကန်လူညိုရေးကိုကောက်ွယ်ဖို့အခွန်တင်းကျပ်ဖို့လိုအပ်တယ်လို့သမ္မတဒေါ်ထရမ့်ကဆက်ပြောနေပေမဲ့ထရမ့်ရဲ့ယူဆချက်ဟာအကွက်ချလှည့်စားချက်တသက်ပဲလို့EU ကုန်သွယ်ရေးကော်မရှင်နာမင်းကြီးဆီစီလီယာမမ်စထရောင်